นี้ยอมีตัวเนี่ยอาชุมีเตียตติปทานเตียปาเตียนี้ดีเตียมีพุทธศาสนามาတော့ศีลกับเนี่ยเนี่ยนิพพานယောက်ျားဖြစ်တဲ့ခြင်းကောင်းအကျင့်မှန်ဖြစ်တဲ့တရားတွေဒီတရားကိုယူသည်သည်ကျင့်ပွားအားထုတ်နေဆိုပါရင်ကိလေသာသောပုံခံပြီးတော့ယဟန္တာဖြစ်အောင်ဖြစ်နိုင်တဲ့တရားဒါအမြင့်မြတ်ဆုံးတရားပဲဒီလိုမြင့်မြတ်တဲ့တရားတော့မရှိနိုင်တော့ဘူးဘုရားသာနာဣတိပ္ပံမေကိအရှင်ရတရားဘုရားသာသနာမှာတော့အမြင့်ဆုံးအမြတ်ဆုံးတရားပဲ။အဲဒီအမြင့်မြတ်ဆုံးဖြစ်တဲ့တရားကိုဘုန်းကြီးတို့ယောဂီများအခုကျွပွားအားထုတ်ခွင့်ရရဲဆိုတော့ကံကောင်းလားကံဆိုးသလားသိဖို့ကံကောင်းတယ်။ဒီတရားတွေအားထုတ်ခွင့်ရရဲဆိုရယ်သာသနာတော်နဲ့တွေ့ရကျွနတ်တယ်သူဖြစ်ရကျွနတ်ဒါကြောင့်ဒီတိတ္ထဉာဏ်ရဲ့ကိုတန်တံမှာအမြဲတမ်းရှိနေဖို့လိုအပ်တယ်။ကိုယ့်ရဲ့တန်တံမှာဒီပတိရင်းအမြဲတမ်းရှိနေဖို့လိုအပ်တယ်ဘုန်းကြီးယောဂီများ။တတိလေးရှိနေပြီဆိုပါရင်ဒီတတိလေးရှိနေတဲ့ယောဂီပုဂ္ဂိုလ်ဟာမိမိအိမ်မှာဒီဝင်ချာဝင်မှာအိမ်မှာသူတို့တခုမဝင်နိုင်အောင်အဆောင်ရှိနေတယ်လို့ပဲယောဂီများရဲ့တန်တမ္မာလေးပဲဒီတတိတရားလေးကရှိနေတယ်ဆိုရင်တော့အနန္တဒီနေ့ယောဂီများအားထုတ်နေတဲ့တရားဟာဗာတရားလေးတတိပဋ္ဌာန်တရားဒီတရားကိုများအားထုတ်နေဆိုပါရင်ဆရာသမားကျောင်းပြတဲ့အတိုင်းတတိဝုဒ္ဓိရဲ့စိတ်ဝိရိယသာမီဝိရိယစိုက်ပြီးရှုမယ်ပွားမယ်အားထုတ်မယ်ဆိုပါရင်ဒီနေ့သာအတော်ကုန်ခံပြီးတော့ယဟန္တာကြည့်အောင်မဖြစ်နိုင်ဘူးလားဉာဏ်နဲ့ဖြစ်အောင်ဖြစ်နိုင်တဲ့တရားဆိုတော့မိမိအားထုတ်နေတဲ့တရားဟာအမြင့်မြတ်တဲ့တရားပါတရားလည်းတကယ်ကိုအမြင့်ဆုံးအမြတ်ဆုံးတရားပါလေတကယ်အမြင့်မြတ်ဆုံးဖြစ်တဲ့တရားကိုကိုမိမိတို့အားထုတ်ခွင့်ရနိုင်ကြတာဆိုတော့ကံဆိုးသလားကံကောင်းသလားအမြဲတမ်းကံကောင်းတယ်သာသနာတော်နဲ့ပြည့်ရကျူနတ်တဲ့လူဖြစ်ကိုလူဖြစ်ရကျူနတ်တယ်ကိုယ်ဒီနေရာဤအတုခင်ရနေတယ်ဆိုကြောင့်မိမိရဲ့တန်တံမှာဒီပတိတရားလေးသာအမြဲတမ်းဆွတ်ဆင်းနေနေရှိနေပြီဆိုပါရင်အင်းဒီမှာမိမိရဲ့ဒီမှာသူသောသခိုးကြီးမဝင်နိုင်ဖို့အတွက်အဆောင်ကလေးရှိနေတဲ့ဒီဟာမိမိရဲ့ဒီမှာဝင်ရောက်ပြီးတော့တောင်းနောက်ရှိပြီးနိုင်တဲ့သူဆိုးသကိုဝင်နိုင်ပါအောင်မလားမဝင်နိုင်တော့တလို့ပဲဘုန်းကြီးတို့ယောဂီများရဲ့တန်တာမှာလေးပဲဒီတတိလေးသာအမြဲရှိနေပြီဆိုပါရဲ့မကောင်းတဲ့ဘုန်းကြီးတို့ဖြစ်ကြတာဆိုတဲ့သူဆိုးသကိုရင်ဝင်ခွင့်ရပါအောင်မလားဖြစ်ကြတာဝင်ခွင့်မရနိုင်တော့ထားကြောင့်ဒီတတိတန်တရားမိမိတို့ရဲ့တန်တာမှာအမြဲတမ်းရှိဖို့မလိုဘူးလားနော်ဒီတိပ္ပံလေးရှိလို့ဒီတိဆိုရဲအမှတ်ကြီးကတ်နေဒီတိဥသိတဲ့စိတ်ကြီးဉာဏ်ရှိနေပြီဆိုပါရင်မိမိဘဝမှာယုံနေသလားမြင်မြတ်သလားမိမိရဲ့ဘဝတော့ပဲအမြင့်မြတ်ဆုံးတရားပဲကထာလေးဆိုကြည့်လိုက်ကြမှာတတိပ္ပံတရားအမြတ်ချာတရားမြတ်စွာဟောခဲ့သည်တတိပ္ပံတရားအမြာချဘုရားမြတ်စွာဟောခဲ့သည် တတိပဋ္ဌာန်ကိုတန်တံအမှန်ရှိရမည်တတိပဋ္ဌာန်ကိုတန်တံအမှန်ရှိရမည်တတိပဋ္ဌာန်ရှိမှကိုဘဝညာလာပြီတော့ဒီတတိပဋ္ဌာန်ရှိမှကိုဘဝညာလာပြီတော့ဒီဘုရားမြတ်စွာဘုရားသာသနာကျွမ်းကံမိရပြီဘုရားမြတ်စွာဘုရားသာသနာကျွမ်းကံမိရပြီလျောင်းနေရော ဒီအဲ့ဒီလိုရှုနေတာဒါကိုယ်အမှုရပဲကိုယ်အမှုရပဲတာကွေးတဲ့ဆန့်နေလို့ရှုတာဘာအမှုရလဲဆဲ့တဲ့ကြောင်းနေလို့ရှုတာဘာအမှုရလဲခုဖောင်းနေပိန်နေလို့ရှုတာဘာအမှုရလဲကိုယ်အမှုရမင်းဒါကာယ ानु ပတနာအမင်းမျိုးရှုနေတာကာယ ानु ပတနာအဲ့လိုကာယ ानु ပတနာကိုယ်အမှုရလေးဖြင်းဖြာရှုနေတော့ဒီကံဥပဒနာကြီးရှုနေတဲ့အချိန်ခါကံလေးမှာဘုန်းကြီးတို့ယောဂီများရဲ့ခန္ဓာကိုယ်အောက်ပိုင်းလယ်ပိုင်းဆက်ပိုင်းကခန္ဓာမှုဆိုတဲ့ဝေဒနာလေးတွေရောမလာဘူးလားအဲ့ဒီဝေဒနာလေးတွေလာရင်ရောဝေဒနာကိုဘာလို့ရမှာလဲရှုတဲ့အခါမှာအဲ့ဒီဝေဒနာရဲ့သဘောသိအောင်ရှုရမှာလားပြောင်းအောင်ရှုရမှာလားဝေဒနာသဘောကိုသိအောင်ရှင်းရမှာအဲ့ဒီလိုလုပ်ရင်ညာကိုယ်တိုင်ဆွဆွနေနေသဘောပေါက်နေလို့လိုအပ်ပါယောဂီများသဘောပေါက်နေတာကဝေဒနာပြောင်းမှကောင်းမယ်လို့ဒီလိုပဲသဘောပေါက်ဝေဒနာကိုပြောင်းအောင်ပဲလိုက်တချို့ကဝေဒနာလိုက်တယ်ဆိုပြီးတော့ဝေဒနာဆိုတာကနာနာကျင်နာညောင်းတာခိုက်တာမှဝေဒနာမဟုတ်ပါဘူးစိတ်ထဲမှာကောင်းတယ်မကောင်းဘူးဆိုတဲ့ခံစားမှုကုသမြပါလေဝေဒနာကြီးတယ်ပါပဲချမ်းသာတဲ့ဆင်းရဲတယ်ဆိုတာလည်းပါလေဝေဒနာပါပဲဒီဖောင်းတဲ့ပိန်တဲ့ခြင်းမှာလည်းဝေဒနာမပါဘူးလားပူတဲ့အေးတဲ့ခြင်းမှာလည်းဝေဒနာမပါဘူးလားဖောင်းတဲ့ပိန်တဲ့ဆိုတာကြည့်ပြီးဆရာမဖောင်းတာပိန်တာလေးချူမှတ်တာမှန်နေရင်ကမှန်လို့ကောင်းတာမကောင်းတာခံစားမှုမရှိဘူးလားအဲ့ဒါဝေဒနာပဲနာနာကျင်နာမှဝေဒနာမဟုတ်ပါဘူးမြင်ရတဲ့ခံမှလည်းဒီတိုင်းနဲ့မျက်စိနဲ့စဉ်ဆောင်တိုင်းမှာမြင်ခိုင်းသေးမှာကြည့်လို့ကောင်းတာမကောင်းတာရှိဘူးလားအဲ့ဒါဝေဒနာပဲနားနဲ့အတန်ထုံတဲ့ခံမှကြားလို့ကောင်းတာမကောင်းတာမရှိဘူးလားအဲ့ဒါဝေဒနာပဲလေဒါရှုနေတာဝေဒနာပဲလေဒါနာကျင်တာတစ်ခုတည်းမှဝေဒနာပေါ့အကုန်လုံးကဝေဒနာခံစားတာကဝေဒနာဝေဒနာကြီးလေအဲ့တော့ဒီဝေဒနာရဲ့သဘောကဘုရားယောဂီကသိအောင်ရှုရမှာဝေဒနာကိုပြောင်းရှုရမှာမဟုတ်ဘူးကြောက်ချင်တဲ့စိတ်ကြီးဖြစ်နေပြီဆိုရဲကွာဒီပုဂ္ဂိုလ်ဟာသင်ရဲ့ငြိမ်းမှမလားဖြစ်ချင်တာရချင်တာကြောက်ချင်တာဒီစိတ်ကြီးအားကြီးနေပြီဆိုရဲကွာဒီပုဂ္ဂိုလ်ဟာစိတ်ရဲ့ငြိမ်းချမ်းမှုဘယ်တော့မှမရနိုင်တော့တကယ်စိတ်ရဲ့ငြိမ်းမှုကိုရချင်တယ်ဆိုရင်ကတော့မဖြစ်ချင်နဲ့မရချင်နဲ့မလိုချင်နဲ့အဲ့လိုဆိုရင်သူ့အလိုလိုပဲသိရဲ့ငြိမ်းချမ်းမှုမရနိုင်ဘူးလားရနိုင်ပါလေဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဝေဒနာလေးတစ်ခုဖြစ်ပေါ်လာပြီဆိုရင်အဲ့ဒီဝေဒနာလေးရဲ့သဘောကိုသိအောင်ရှုပါကြောက်တာမကြောက်တာယောဂီရဲ့အလုံးမဟုတ်ဘူးရှုဖို့ကဘသူ့အလုံးလဲယောဂီရဲ့အလုံးပါလေအဲ့ဒီဝေဒနာကိုသိခံပြီးတော့ရှုပါသိခံမှုတက်တက်လေးသိခံမှုတက်တဲ့ကလေးနဲ့အဲဒီဝေဒနာရဲ့သဘောလေးကိုတို့လာရင်တို့လာတာရောသွားရင်ရောသွားတာရွေ့သွားရင်ရွေ့သွားတာတနည်းအားမှတနည်းအားပြောင်းရင်ပြောင်းသွားတာနောက်ဆုံးမရှိတော့ဘဲနဲ့ကုန်ဆုံးချုပ်ပြောက်သွားတာဒီသဘောလေးတွေကတကယ်လို့ဒီဝေဒနာဟာရှုရတဲ့အခါမှာဒီခါလေးဟိုအကြည့်ပြားပေါ်ကပေါ်တဲ့ဝေဒနာလားအသားကဖြစ်တဲ့ဝေဒနာလားအယိုးပေါ်ကဖြစ်တဲ့ဝေဒနာလားရိုးရင်းချင်းစီကဖြစ်တဲ့ဝေဒနာလားဒါကိုသိချင်သိအောင်ပြိကံဒီသိချင်စိုက်ရှုရှုနေရင်ဝေဒနာကသတ္တခံစားသိနေတာလေးကသတ္တခုဒီကွဲတော်နေတယ်အဲဒီမှာခံစားနေတာခံစားပြီးတော့ဖြစ်ပေါ်နေတာအဲဒီမှာဝေဒနာကဒီမှာခန္ဓာကိုယ်ကြီးကဖောက်ပြန်ပြီးတော့ဖြစ်နေတာခန္ဓာကိုယ်ကြီးကဖောက်ပြန်ပြီးတော့ဖြစ်နေတာငါမဟုတ်ဘူးဒီမှာခံစားပြီးသိနေတာလေးကသတ္တပဲဟိုကဖောက်ပြန်ပြီးဖြစ်နေတာလေးကသတ္တပဲနှစ်ခုအဲ့ဒီသဘောလေးကိုယောဂီပုဂ္ဂိုလ်ကရှင်းရှင်းလင်းလင်းလေးသိနေလို့ရှိရင်ကြောက်ကြောင်မကြောက်ကြောင်ဝေဒနာရှိရှိမရှိရှိယောဂီအတွက်အရှုစရာအာယုံလေးတစ်ခုရှိနေတာပဲလို့သဘောထားပြီးရှုနေဖို့ပဲဓမ္မိမိရဲ့ရှုစရာအာယုံလေးတစ်ခုပါပဲအဲ့ဒါလေးကိုရှုလို့မိမိအားစိတ်ကြည်ညိုမှုတမာတိသက်သာအားကောင်းစွာရတယ်ဝိပဿနာဉာဏ်လေးဖြစ်ပြီးဆိုရင်ဒီဝေဒနာရဲ့မြဲတာသိရမလားမမြဲတာသိရမလားဒီမင်းရဲ့သဘောတရားသိလာပြီ။အဲလိုဝေဒနာရှုနေရင်ကဒီပါတရားမှာစိတ်လေးတွေရောဘုရားတို့ယောဂီများကြောက်ခြင်းနဲ့စိတ်ကြီးပြင်းခြင်းနဲ့စိတ်ကြီးထားခြင်းနဲ့စိတ်ကြီးစိတ်ကလေးတွေကတော့မဖြစ်ဘူးလား။အ အဲ့လိုဖြစ်လာရင်လည်းယောဂီပုဂ္ဂိုလ်ဟာဒီစိတ်ကလေးဖြစ်တဲ့စိတ်ကလေးရှုရုံပဲလေ။ကြောင်းကျင်ရင်ကြောင်းကျင်တဲ့စိတ်ကလေးကိုရှုနေရုံပဲ။ကျင်ကျင်ကျင်ကျင်စိတ်ကလေးရှုနေရုံပဲ။ရွှေ့ကျင်ရင်ရွှေ့ကျင်စိတ်ကလေးရှုနေရုံပဲ။တခါတရံမတရားရှုမှလို့တခါရင်ရှုမှရတာအာယုမစိတ်မိလို့ပျော်ရဲခါရောမရှိဘူးလား။ပျော်ရင်ပျော်တဲ့စိတ်ကလေးရှုနေရုံပဲ။ဝမ်းသာရင်ဝမ်းသာစိတ်ကလေးရှုနေရုံပဲ။တခါတရံရှုမှလို့မကောင်းလို့စိတ်ထဲမှာဝမ်းနေတာမရှိဘူးလား။ဆင်းရဲတာတော့မရှိဘူးလား။အဲဒီလိုစိတ်တွေဝမ်းနေရင်ဝမ်းနေစိတ်ဆင်းရဲဆင်းရဲစိတ်တွေရှုနေရော။ဒါစိတ်လေးဖြစ်တိုင်းရှုနေတာကိုစိတ်တဏှပတ္တနာခေါ်တယ်။ဘာလို့ပတ္တနာ။အဲဒီစိတ်ရင်းဖြစ်တိုင်းရှုရမှာယောဂီစိတ်ရင်းဖြစ်တိုင်းဖြစ်တိုင်းရှုရ။တခါတည်းမှာမိမိစိတ်တွေကတခါလဲအိမ်မဲ့တရိယာနဲ့အဲဒီတရိယာတဲ့စိတ်ကလေးတွေရှုနေရမှာ။တခါတည်းမှာအလုပ်စိတ်ကိုဆက်ရောက်နေရင်အဲဒီရောက်သွားတဲ့စိတ်ကလေးကိုရှုရမှာ။ဒီလိုသင်္ကေတတိုင်းရှုနေတာကိုလားစိတ်ကံဥပဒနာတတိပဋ္ဌာန်ပါတိပဋ္ဌာန်လေဒီလိုရှုနေခြင်းမှာပဲဘုန်းကြီးတို့ယောဂီများဒီမှာခိုင်းပြီးတော့ရှုနေတဲ့သင်ညာချက်ပြီးရှုနေတယ်ရှုနေတယ်အဲဒီလိုရှုမှတ်တဲ့အာယုံထဲမှာသူ့စိတ်ကလေးဆွဲနေဆိုတာတတ်ကြည့်နေဟောအာယုံပင်အာယုံလေးပေါ်မှာဖြစ်စီကြွမှုလမ်းမှုရှားမှုအာယုံပေါ်မှာဖြစ်စီထိုင်ပြီးအာယုံပေါ်မှာဖြစ်စီသူ့စိတ်ကလေးတတ်ကြည့်နေတဲ့ကဘေးကသူเจ้ามาอลุตมะนี่ขึ้นนี่ด้วยจังหมู่ผู้เบิกก็ทุเรเยอะแยะอตันนี้ไม่จ่ายหรอกโยเรสุเรอตันนี้ไม่จ่ายหรอกเอ้ยนี่จ้างมาเลยสุเรเลยเอ้ยนี่ตันอายุนี้ก็จ้างมานี่ก็ชุบได้ลงมานี่นานเนี่ยอตันเนี่ยส่งไปเลยมาจ้างติหมู่นี้ขึ้นจ้างเลยจ้างเลยชุบอะไรธรรมานุปัตตนาปานุปัตตนาธรรมานุปัตตนาโดยนี้โยมนี่อายุนี้นี่เนียนน่ะမိမိရှုမှတ်ရင်ကနေပြီးတော့အာယုံလေးတွေမြင်လာတဲ့ဘုရားကြောင့်ပန်းသေးသည်ပြုစားသည်မိမိရဲ့ဘုံရေးကိစ္စသည်ဘယ်လိုမြင်လာရင်လဲမြင်တဲ့အာယုံလေးကိုယောဂီပုဂ္ဂိုလ်မြင်နေမြင်နေရှုလိုက်တယ်။ဒါသဘောလေးရှုနေတာမိမိနာဝမှာအနံလေးတွေလာပြီဆိုရင်လည်းမှုရင်မှုရင်နာရင်နာရင်ရှုနေရုံဒါသဘောလေးတွေအဲလိုရှုနေရင်မှမိမိရဲ့ဒီမှာဖောင်းမှုပင်မှု၊ကွေးမှု၊ဆံမှု၊လက်မှု၊ပြောင်းမှုဒီသဘောလေးชุ่นไหนตอนนี้คุยเลยเนี่ยพวกโยคีเนี่ยอาจารย์ธรรมานุปัตตนาเป็นปานุปัตตนาเป็นธรรมานุปัตตนาเป็นไอ้นี่กายานุปัตตนาเวทนานุปัตตนาจิตตานุปัตตนาธรรมานุปัตตนาဆိုတဲ့ဒီတိထံတရားတွေယောဂီပုဂ္ဂိုလ်များဒီတိချာချာဆွေဆွေမြင်းမြင်းရှုอ่ะရှုတဲ့ကံမှာတတိဥသိတဲ့စိတ်နဲ့ရှုဘာဥသိတဲ့စိတ်လဲတတိဥသိတဲ့စိတ်လေးနဲ့ရှုဆိုင်လိုက်ပြီဆိုရဲကိုကတတိယကတည်းကတတိယဉာဏ်မှုလေးရှိနေရရမ်းလိုက်ပြီဆိုရင်လည်းတတိယဉာဏ်မှုလေးရှိနေရတတိလွတ်သွားတာနဲ့တခြားစိတ်တွေရှားစိတ်တွေမဝင်နိုင်ဘူးလားတတိလေးမြဲနေရင်တခြားစိတ်ရှားစိတ်ဝင်နိုင်လေလားသို့တော်ကပြောသလိုအိမ်မှာအဆောင်ရှိနေရင်လူစိုးတခိုးဝင်လို့ရမလားခန္ဓာမှာလည်းတတိအဆောင်လေးရှိနေရင်ကိလေသာဝင်လို့ရအောင်မလားလုံးဝမရနိုင်အဲ့တော့ဒီတတိလေးရှိနေပြီဆိုရင်ယောဂီပုဂ္ဂိုလ်ဟာတခါအမြတ်ပဲမိမိရဲ့တဏ္ဍာမှာဒီတတိလေးမြဲနေဖို့ပဲဒါအပြင်မှာရောက်တဲ့အခါမှာဖြစ်စီခုမိမိရဲ့ဒီမှာတရားရိပ်ကံမှာဝင်နေတဲ့အခါမှာဖြစ်စီဟောဒီတတိလေးဟာမြဲရှိနေဖို့လိုအပ်တယ်တတိလေးမြဲရှိလာပြီဆိုရင်ဘုန်းကြီးယောဂီများဝိပဿနာဉာဏ်လေးဖြစ်လာတယ်တတိလေးအာကောင်းပြီဆိုရင်စိတ်တည်ခြင်းမှုတမာရီရောအာမကောင်းဘူးလားစိတ်တည်ခြင်းမှုတမာရီအာကောင်းလာပြီဆိုရင်သူ့ရဲ့ရှုစရာအာယုံလေးရဲ့သဘောသဘာဝကြီးကိုယ်တိုင်ကိုယ်ကြားဉာဏ်နဲ့တွေ့နိုင်လားမတွေ့နိုင်ဘူးလားကိုယ်တိုင်ကိုယ်ကြားတွေ့နိုင်တယ်ဘုရားကြီးတို့ယောဂီများတရားရှုမှတ်ပြီဆိုရင်ဒီလက္ခဏာ၃ပါးကိုရှင်းရှင်းလင်းလင်းသိဖို့လိုအပ်ပါတယ်လက္ခဏာ၃ပါးဆိုတာသဘာဝလက္ခဏာဆိုတာရှိတယ်။သင်္ခတလက္ခဏာဆိုတာရှိတယ်။သာမဉ္ဇလက္ခဏာလို့ရှိတယ်။ဘယ်နှပါးလဲ၃ပါးဒီတော့သဘာဝလက္ခဏာဆိုတာကဘုန်းကြီးတို့ပထဝီအာရောတေရောဝါယောပထဝီဓာတ်ရဲ့သဘောဟာဘုန်းကြီးတို့ယောဂီများမာတဲ့သဘောကျမ်းတဲ့သဘောနုညာတဲ့သဘောကြံတန်းတဲ့သဘောမာတဲ့သဘောပြော့တဲ့သဘောအဲဒီသဘောဟာပထဝီတတ်ရဲ့သဘောဘာတတ်ရဲ့သဘောလဲ ေးပထမိတန်းရဲ့သဘောဒါလေးကိုလည်းခုသဘောပေါက်သွားဖို့လိုတယ်အာဘောတန်းရဲ့သဘောဆိုတာယူစည်းဖွဲ့စည်းတာယူစည်းဖွဲ့စည်းတဲ့သဘောဟာဗတ္တရဲ့သဘောနဲ့အဘောတရဲ့သဘောနောက်ကြည်သောဓာတ်ဆိုတာကပူမှုအေးမှုနှွေးမှုဓာတ်ကြည်သောဓာတ်ရဲ့သဘောပဲပူတာအေးတာနှွေးတာဓာတ်ကြည်သောရဲ့သဘောလေးဝါယောဓာတ်ရဲ့သဘောဆိုတာကထောက်ကန်တာတောက်တင်တာလှုပ်ရှားတာရွေ့ရှားတာဝါယောဓာတ်ရဲ့သဘောပဲအဲ့တော့ခုဘုန်းကြီးတို့ယောဂီများတရားရှိမှတ်တဲ့အခါမှာပြန်နိုင်ထားပြီးတော့ခေါင်းဝါးရင်ပြန်အောင်လေးကိုခုရှုနေတယ်။ရှုနေတဲ့အခါမှာယောဂီဟာဝမ်းမက်ကြီးဖောင်းလာတယ်။ဝမ်းမက်ကြီးပိန်သွားတယ်။ဝမ်းမက်ကြီးဖောင်းလာတာသိတယ်ဝမ်းမက်ကြီးပိန်သွားတာသိတယ်ဒါသိယုံနဲ့တရားသိတာမဟုတ်ဘူး။ဝမ်းမက်ဆိုတာကျင်းညက်တဲ့ပါဒရဏီနဲ့ကျင်းညက်တဲ့အဲ့ဒီကျင်းညက်တဲ့နေရင်ရှင်းတာမဟုတ်ဘူးဝမ်းမက်ကြီးရလို့ရှင်းနေတော့ဖောင်းလာတာငါးဘက်ကြီးဖောင်းနေတာပိန်သွားတာငါးဘက်ကြီးငါဆိုတဲ့အတ္တရမပါဘူးလားအဲ့ဒီမှာအတ္တလေးကြီးတက်တာတည်းကြီးဒီမှာဝမ်းလာတယ်တရားရှိမှနေတယ်ဆိုတာဒီဒိဋ္ဌိကိုပြင်းပါအောင်ဒိဋ္ဌိကိုပြင်းနိုင်အောင်ရှုနေတာအခုဒီမှာအတ္တလေးကြီးတက်တာတည်းကြီးပါပါငါးဘက်ကြီးကဖောင်းနေတာဖောင်းတာငါပဲပိန်တာငါပဲငါးဘက်ကြီးပိန်သွားတာငါနေရတယ်ဒီအခုအဲဒီဖောင်းမှုပိန်မှုလေးကိုအင်းညက်နေထားပုံမှာယောဂီပုဂ္ဂိုလ်ကဒီမှာရှုနေတယ်ဝမ်းမက်ကြီးဖောင်းလာတဲ့ကဖောင်းနေဝမ်းမက်ကြီးရော့ကျသွားတဲ့ကပိန်နေဝမ်းမက်ကျင်းလာတဲ့ကဖောင်းနေရော့ကျသွားတဲ့ကပိန်နေရှုနေတယ်အဲဒီပုံမှာရှုစိတ်ကြီးဆွဲဆွဲနေနေလေးကြီးနေပြီငါးမိနစ်၁၀မိနစ်၁၅မိနစ်ชูเสกนี่ตัวจนเนเนนี่ตีหน่าย1 byte ဆိုတဲ့ပြန်ပြောက်ပြီးတော့ဟောတင်းကန်လာတဲ့သဘောရော့ကျန်သွားတဲ့သဘောမတွေ့ရဘူးလားတင်းကန်လာတဲ့သဘောဟာဘာတည်းရော့ကျန်သွားတဲ့သဘောဟာဘာတည်းဝါယောတံဒါသူ့ရဲ့ဝါယောတံရဲ့ကိုယ်ပိုင်သဘောဟာတင်းသဘောရော့သဘောထောက်ကန်သဘောတောင့်တင်းသဘောလှုပ်ရှားသဘောရွေ့ရှားသဘောဟာဝါယောတံရဲ့ကိုယ်ပိုင်သဘောပဲအဲ့ဒီမှာပထဝီဓာတ်မှာအဲ့ဒီဝါယောဓာတ်ကိုတင်လာတာရော့သွားတာရှိရလားမရှိဘူးထောက်ကန်တာတောင့်တင်းတာမရှိဘူးဝါယောဓာတ်အဲ့ပထဝီဓာတ်ဒါဟာဝါယောဓာတ်ရဲ့ကိုယ်ပိုင်သဘောပဲအဲ့ဒီသူ့ရဲ့သဘာဝကိုယ်ပိုင်သဘောလေးကိုယောဂီကိုယ်တိုင်သိရမယ်ဉာဏ်သွားနေယောဂီဘုရားညာလန်းတယ်ဆယ်လန်းတယ်မရှိဘူးလားအဲ့တော့ခြေတော်ကြီးမြင်နေမှာပေါ့ဘေးကပုဂ္ဂိုလ်ကပြောမယ်အမလီညာလန်းနဲ့ဇေလန်းနဲ့လို့မှတ်နေဘယ်မှာတရားတွေ့နိုင်ပါလဲခြောက်ကြီးမြင်နေမှာပေါ့ပြောတယ်ဟုတ်ပါလားပထမတော့ခြေတော်ကြီးပါပဲညာခြေလန်းနဲ့ရင်စိတ်ကလည်းပဲညာခြေတော်ကြီးပုံမှာပဲဘယ်ခြေလန်းနဲ့ရင်စိတ်ကလည်းပဲခြေတော်ကြီးပဲခြေတော်ကြီးပြန်နေတာစီဒါပြင်းရတန်ကြီးခြေတော်ကြီးကဘယ်လိုလဲငါငါခြေတော်ကြီးပဲငါအနေအားဖြင့်အတ္တဒိဋ္ဌိသက္ကာဒိဋ္ဌိပါရှုကြည့်ပါသေးသေးချာချာရှုကြည့်ပါအဲ့ဒီပုံမှာရှုစိတ်ကြီး5မိနစ်10မိနစ်15မိနစ်မိနစ်30စသည်အဲ့ဒီခြေနှမ်းပေါ်ညာခြေပေါ်ခြေခြေပေါ်မှာမှတ်သိပြီးဆွဲမြဲစွာတက်တည်နေအောင်ရှုကြည့်ကြည့်ပါအမှန်ကလေးတည့်နေပြီဆိုရင်အဲ့ဒီမှာတန်တိုင်းတန်တိုင်းဟာခြေတော့ဆိုတဲ့သဏ္ဍာန်မထင်တော့ဘဲနဲ့အခါလေးပြင်းသွားတဲ့သဘောတောင့်သွားတဲ့သဘောရွေ့သွားတဲ့သဘောမတွေ့ရဘူးလားခြေတော့ပုံသဏ္ဍာန်ရှိသေးရဲ့လားနန်းတိုင်းနန်းတိုင်းဟာကျင်းသဘောတောင့်သဘောလှုပ်သဘောရွေ့သဘောပဲမတွေ့ရဘူးလားအဲ့ဒါဝါယောတံပတ်တာလေဝါယောတံရဲ့သဘောကိုတည်နေခြေတော့ဆိုတဲ့ပြင်းရသဒ္ဒံပြောက်သွားပြီပရမတ်သဘောလေးတွေ့ဘာကိုတွေ့နေတာလဲသဘောလေးဆိုတာတရားပဲသဘောဆိုတာတရားတရားဆိုတာဘာလဲတရားသိခြင်းရဲ့ဘာသိအောင်ရှိရမလဲသဘောသိနေပြီဆိုရင်ဘာသိနေပြီလဲတရားသိရုပ်တရားနဲ့တရားသိသွားတာအဲဒီသဘောလေးကိုမြင်အောင်ရှိတာဒါကြောင့်မို့သဘာဝလက္ခဏာတွေဆိုတာကိုယ်ပိုင်သဘောတွေနောက်ဘုန်းကြီးတို့ယောဂီများထိုင်ပြီးရှုနေတဲ့အခါကြီးဉာဏ်နဲ့ဉာဏ်မားနဲ့ရှိနေတဲ့နေရာကမာသဘောမတွေ့ရဘူးလားဒါပထဝီတက်ချက်ရှားဗဒတ်ချက်ရှားနေအဲဒီမာသဘောဟာဝ ါရောတဲ့မှာရှိရတယ်မရှိဘူးဒါပထဝီတန်းရဲ့ကိုယ်ပိုင်သဘောပဲဒါပထဝီတန်းရဲ့ကိုယ်ပိုင်သဘောပဲယောဂီတို့ကရှုနေတဲ့အခါကြည့်ပါလားဟုတ်ကဲ့ဒီမှာနဲ့ရှိနေတဲ့နေရာကမာယာကြီးတွေ့ရတဲ့အခါကျတော့ဟောငါဓမ္မကြီးမာနေပြီကဲလုံးကြီးကုထားတယ်လို့ပဲမာမာကြီးထင်ရှားနေအဲ့လိုဖြစ်နေတာအခုဒီဒီချာချာလာညာနဲ့သေချာကြည့်ကြည့်အဲ့ဒီမှာညာနဲ့သေချာရှိနေတဲ့အခါကျတော့ဒီမှာစုစိတ်အားကောင်းကောင်းနဲ့ရှင်ချိုးစိတ်ကြီးမြဲလာတဲ့အခါကျတင်မာရဲ့လို့ထင်ရှားတော့ဘူးမာသဘောတက်တဲ့ကလေးတွေဘာသဘောလေးတွေတွေ့တယ်တကယ်ပထဝီတန်းရဲ့သဘောလက္ခဏာလေးတွေတွေ့တယ်အဲ့ဒီမှာငါဆိုတာရှိသေးရဲ့ငါတင်မာကြီးဆိုတာရှိသေးရဲ့လုံးဝမရှိတော့ဘူးအဲ့ဒီမှာပြည့်ညက်တံပြောင်းအတ္တဒိဋ္ဌိသက္ကံဒိဋ္ဌိပြောင်းဘာကြောင့်ပြောသွားတာလဲဆိုအမှန်တည်းလို့ကအမှန်တည်းလို့ဟေးအဲ့ဒီမှာသဘာဝယုံနာကိုအမှန်တိုင်းသိလိုက်တဲ့အတွက်ကြောင့်အမှားသိကြီးသာလဲသင်သွားတယ်အဲ့ဒီလိုဘုန်းကြီးတို့ပြောနေတာသူ့ရဲ့သဘာဝလေးကိုသိချင်အောင်ရှုရရှုပါရားလို့ကြာကြာလေးထိုင်ထားတဲ့ကကြာကြာလေးကြည့်ထားတဲ့ကကျမ်းနဲ့ခြေထောက်နဲ့ရှင်းနေစိတ်နဲ့ကြည့်လို့ကြာလာတဲ့ကပူတယ်သဘောမထင်ရှားဘူးအဲ့ဒါပြေသောကြရဲ့သဘောဗာဒရဲ့သဘောအဲ့ဒီပုံလေးကငါမဟုတ်ဘူးခြေတော်ကြီးငါခြေတော်ကြီးမဟုတ်ဘူးသူစောစောပါတော့ယောဂီပုဂ္ဂိုလ်ကပုံလေးကငါပဲငါခြေတော်ကပုံလေးကအခုပူလာလေးကိုသက္ကတက္ကသက္ကတက္ကရှုနေတဲ့ခါကျတော့ပုံမှုသဘောသက်တဲ့ကလေးတွေခြေတော်ဆိုတာရှိသေးရဲ့လားမရှိတော့တစ်ခက်ခြေစောတတ်ရဲ့ကိုယ်ပိုင်သဘောလေးကိုတွေ့ရတယ်အဲ့ဒီခြေစောတတ်ခြင်းမှာဒီတောင်းတာခြင်းနာဝါရောတတ်တွေပါပေးရတယ်အဲ့ဒီပုံမှုသဘောဟာဝါယောတတ်တဲ့မှာရှိရလားပထဝီတတ်တဲ့မှာရှိရလားမရှိဘူးအဲ့ဒီသဘောသူ့ရဲ့ကိုယ်ပိုင်သဘောလေးဒါကြောင့်မို့သဘာဝလက္ခဏာဆိုတာကိုယ်ပိုင်သဘောသဘာဝလက္ခဏာပါသဘောလေအဲ့ဒီကိုယ်ပိုင်သဘောကိုယောဂီပုဂ္ဂိုလ်ကဉာဏ်နဲ့သိချင်အောင်ကြည့်ဖောင်းတဲ့ပုံနဲ့ဆိုရင်ဝါယောတတ်ရဲ့သဘောကိုမြင်အောင်ကြည့်ကြွားတဲ့နားနဲ့ခြားတဲ့ဆိုရင်ဓာတ်၄ပါးရဲ့သဘောကိုအကုန်လုံးမြင်အောင်ကြည့်ကြွားတဲ့အဲမှာနားနဲ့အဲမှာခြားတဲ့အဲမှာအဲ့ဒီမှာဝါယောဓာတ်ပါတယ်၊ဒေဇောဓာတ်ပါတယ်၊အဘောဓာတ်ပါတယ်၊ပရိဒတ်ပါတယ်အကုန်လုံးပါတယ်။အဲ့ဒီမှာသိချင်မြင်အောင်ဒီသိချာသူ့ဓာတ်ဘောကိုမြင်သွားပြီဆိုရင်ခြေတော်ဆိုတဲ့ပြညာတံမပြောက်ဘူးလား။အဲ့ဒီမှာပြညာတံပြောက်ပြီးတော့ပထမဘောလေးကြီးတွေပဲပေါက်ပြီးတော့ဒီကံနဲ့ရုပ်နဲ့တွေ့နေလိမ့်မယ်။အဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာစပြီးတော့အာသုစသိချင်မြင်ဖို့သမာဓိရပြီဆိုရင်ရှုကံအာယုန်လေးရဲ့အဲ့ဒီသဘာဝလက္ခဏာလေးကိုသင်ရမှာ။ဘာလက္ခဏာလေးသင်ရမှာလဲ။အခုခင်ဗျားတို့ကသဘာဝလက္ခဏာမှမထင်သေးဘူး။ကြောပြီးဖြစ်ဖြစ်နေပြီ။ဘာမဆိုဖြစ်ဖြစ်ဘာမဆိုဖြစ်ဖြစ်ဘုန်းကြီးတွေပြောတာလို့ခင်ဗျားတို့ကနေ့နေ့ကြည်ပြီးနားထောင်ပြီးခင်ဗျားတို့ကဖြစ်ဖြစ်နေ။တခါနဲ့နားကြားဖြစ်ဖြစ်နဲ့ဖြစ်ဖြစ်တရားဖြစ်ဖြစ်တကယ်တမ်းဉာဏ်နဲ့ကိုယ်တိုင်ရှုကြည့်ပြီးပြရမှာအဲဒီမှာဘုရားဖြစ်ဖြစ်ဆိုတာနဲ့ကောင်းတဲ့ညင်းကြီးနဲ့ညင်းကလေးနဲ့ကိုယ်တိုင်ဉာဏ်နဲ့ဉာဏ်အောင်ကြည့်ကိုဉာဏ်နဲ့ဉာဏ်အောင်ကြည့်ကြည့်တဲ့အခါမှာတကယ်ကိုစွစွစိုက်စိုက်သူ့ရဲ့သဘာဝလေးတွေအောင်ကြည့်အဲဒီသဘာဝလက္ခဏာလေးကောင်းကောင်းထင်လာပြီဆိုရင်ဘုန်းကြီးတို့ယောဂီများသဘာဝလက္ခဏာလေးကောင်းကောင်းထင်လာပြီဆိုရင်ယုံနာမြင်တော့တာဗာမြင်တော့တာယုတ်တရားနန္တရားမြင်တော့တာအဲ့ဒီကိုကွာဟာမယုတ်ကဘဏ္ဍပါနန္ကဘဏ္ဍပါလို့ခွဲကြစရာမလိုပါဘူးသိတတ်တဲ့သဘောနဲ့မသိတတ်တဲ့သဘောသိတတ်တဲ့သဘောကနန်မသိတတ်တဲ့သဘောကပါလေဒါပဲယုတ်နဲ့တာဒါကသူ့ရဲ့ဘဝအနေတိုင်းသိသွားအဲ့လိုကြည့်ပြီးအဲ့ဒီမှာဆက်ရှုနေရှုပြီဆိုတဲ့အခါကျတော့သောသောပိုင်းကသဘာဝလက္ခဏာလေးရှင်းနေတဲ့ချိန်တုန်းကတော့ရှုတိုင်းရှုတိုင်းဟာအလဲပိုင်းကိုလည်းရှင်းရှားပဲပိုင်းသင်ချာဘောင်းနေဆိုရင်လည်းပဲဖောင်းမှုရဲ့အလဲပိုင်းနဲ့သင်ချာဘိန်းနေဆိုရင်လည်းပိန်မှုရဲ့အလဲပိုင်းနဲ့သင်ချာကြွားနေဆိုရင်ကြွားမှုရဲ့အလဲပိုင်းနားနေဆိုရင်နားမှုရဲ့အလဲပိုင်းချားနေဆိုရင်ချားမှုရဲ့အလဲပိုင်းဒါပဲသင်ချာဒီတိုင်းနဲ့အလဲပိုင်းနဲ့သင်ချာဟောဒီနဲ့ပို့ပြီးတော့သမာဓိအာကောင်ထက်တန်လာတဲ့အခါအစာပိုင်းအလဲပိုင်းအဆုံးပိုင်းအဲ့ဒီမှာပါတယ်သင်္ခတလက္ခဏာပါလက္ခဏာလဲသင်္ခတလက္ခဏာကြတော့ဥပ္ပံဖြစ်ပင်ဖြစ်တာရဲ့တည်ရာရဲ့ဖြစ်သွားတာစရောအလေရောဆုံးရော သူကသူမြန်လည်းသိတာဘုန်းကြီးတို့ယောဂီများကိုယောဂီသမဏဆရာကဖောင်းမှုလေးရဲ့အစလေးဆုံးပိတ်မှုလေးရဲ့အစလေးအဆုံးကိုမြင်အောင်ရှုလို့ပြောလိုက်အဲ့ဒါကိုဘုန်းကြီးတို့ယောဂီများကဖောင်းစားဖောင်းတယ်ဖောင်းဆုံးတယ်သွားရှုရှုလို့ရမလားမရဘူးခင်ဗျားတို့ရှုကြည့်ဝင်းကြိုးတွေနားလာအောင်မလေးဘယ်လိုမှရှုမရတဲ့ဟာကိုသွားသွားပြီးတော့တပည့်တော်ကဖောင်းစားဖောင်းတယ်ဖောင်းဆုံးရှုပါလေခင်ဗျားတို့အချို့ကလာလာဆက်သွားသူ့ကိုယ်သူရောအချင်းချင်းနေပြီလို့သူကထင်တာနဲ့တူပါတယ်။အဲဒီဟာကိုလာလျှောက်ပြီးဆိုတဲ့အတိုင်းပုဂ္ဂိုလ်ကမဟုတ်ဘူး။မရှုတတ်ဘူး။တကယ်တမ်းကျတော့ဖောင်းတယ်လို့ပဲရှုရမယ်၊ပိန်တယ်လို့ပဲရှုရမယ်။အဲဒီဖောင်းတယ်ပိန်တယ်ရှုရင်းနဲ့ပဲဖောင်းမှုရဲ့အစာပိုင်းရောမတွေ့ရဘူး။အလယ်ပိုင်းရောမတွေ့ရဘူး။အဆုံးပိုင်းရောမတွေ့ရဘူး။ဖောင်းတာလေးကရပ်ဖောင်းတယ်ဆိုတာနဲ့ဟိုကဖောင်းမှုလေးဆုံးပါဖောင်းမှုတွေသုံးပါအစအနေသုံးတယောက်ဒီမှာဖောင်းတယ်။ဟိုကပိန်တယ်လေးပေါ်လာတဲ့အခါကျတော့ပိန်တယ်သုံးပါ။မှတ်စိတ်ကလေးကအစအနေနဲ့သုံးတယောက်ကပ်ပါသွားရင်အစာရောအလေရောသုံးရောအကုန်လုံးမတွေ့ရဘူးလား။အကုန်လုံးကိုတွေ့နေရတယ်။စနေသုံးစနေသုံးအကုန်တွေ့နေရတယ်။တကယ်လို့တိမ်မွေ့နေရင်လည်းပဲဖောင်းတယ်ဖောင်းတယ်ဖောင်းတယ်ဒီတိုင်းပေါ့။မဆုံးမချင်းတော့မဆုံးမချင်းမသိကြရတခါလဲပေါင်းနေပေါင်းနေပေါင်းနေလိုက်မချင်းလိုက်လို့ဆုံးရင်ဆုံးသုံးချင်းလိုက်လို့ဆုံးရင်ဆုံးလေးချင်းလိုက်လို့ဆုံးရင်ဆုံးဆုံးအဲ့ဒီမှာဆက်လိုက်သွားရင်ပေါင်းမှုရဲ့အစာပိုင်းရောလေပိုင်းရောဆုံးပိုင်းရောတခါလဲကိုကပ်ပါသွားတာအဲ့ဒီလိုကိုယောဂီပုဂ္ဂိုလ်ဟာသိသွားရမှာအဲ့ဒီလိုပေါင်းမှုရဲ့အစာလေဆုံးသိပြီပိန်မှုရဲ့အစာလေဆုံးလေးသိနေပြီဆိုရင်သင်္ကတလက္ခဏာတင်သွားပါလက္ခဏာတင်တယ်ဘုန်းကြီးတို့ဓမ္မဒါန်ဆရာများဒီလက္ခဏာ3ပါးနဲ့ယောဂီတို့ကိုစောင့်ကြည့်တာအခုယောဂီတွေကစရောက်ရောက်ရှင်သောသောကပြောသလိုဖြစ်ဖြစ်ဖြစ်ဖြစ်ပြောလာရင်ဘုန်းကြီးအသာလေးနားတောင်တာတို့ဟာသူသူစိတ်ထဲမှာသူရှိတာသူပြောတာပြောမစီတော့ဒီလိုပဲဖွင့်ပြထားတကယ်တမ်းသူဉာဏ်နဲ့တွေ့လို့ပြောတာမဟုတ်ဘူးသူစိတ်ငြိမ်းတောင်မငြိမ်းသေးဘူးဘောင်းမှုပင်မှုအာယုတောင်မြင်အောင်မမှတ်နိုင်သေးဘူးအာယုတော်မမြဲသေးပဲနဲ့စိတ်ကြည်ရှင်မှုသမာဓိမှမရသေးပဲနဲ့ဒီဥရိယဘုရားညာဖြစ်နိုင်ပါမလားလုံးဝမဖြစ်နိုင်ဒါဘုန်းကြီးတလေးကပြောခဲ့ပြီလေဘောဓနာသံပစင်မဖြစ်ရင်ဘာသံပစင်မဖြစ်ဘူးလေသတ္တမောဟသံပစင်ဖြစ်ကိုမဖြစ်ဘူးကဲဝိပဿနာဉာဏ်ဖြစ်ဖို့ဆိုတာကဘောဓနာသံပစင်ဖြစ်ဖို့မလိုအပ်ဘူးလားဘောဓနာသံဖြစ်ပြီဆိုရင်အဲ့ဒီယောဂီပုဂ္ဂိုလ်ဟာဒီစိတ်အပြင်းတွင်းလာပြန်လာရှိသေးရလားဒီဓမ္မကိုမရောက်ကုန်မရောက်တော့ကိုရှုမှတဲ့အာယုံထဲမှာနိဗ္ဗာန်တရားတွေလုံးဝကင်းနေတာဒီပုဂ္ဂိုလ်နိဗ္ဗာန်တရားတွေကင်းပြီးတော့ခိုင်နေမှာစိတ်ရန်နေမှာစိတ်သွားနေမှာစိတ်ကန်းနေမှာစိတ်ဟိနေမှာသူ့မှာတတိယငြင်းအဲ့ဒီကုမြဲပါနေပြီဆိုတော့မှဒီပုဂ္ဂိုလ်ကအတ္တမောဟသံသင်ဖြစ်တာယုံနာဖြစ်ဖြစ်ဒီဘောတွေဉာဏ်နဲ့ကောင်းကောင်းသိတော့လားဒီလိုမှမဟုတ်ဘဲနဲ့သင်ကတော့ကြားသိတယ်သိတာ။နာတာလို့ကြည့်ရအနာပြီးကြားလို့ကြည့်ရကြားသိတယ်။မှတ်သားထားလို့ကြည့်တာမှတ်သိတယ်ဒါအမင်း။ရှုမှတ်လို့ကြည့်တာမှဘာဝနာသိ။ရှုမှတ်လို့ကြည့်တာဘာသိလဲ။ဒီဘာဝနာမရဉာဏ်နဲ့သိသိချာချာမြင်အောင်ရှုပါ။အခုဘုန်းကြီးတို့ယောဂီများဟာတကယ်သဘာဝလက္ခဏာကိုပိုင်းပိုင်းနိုင်နိုင်ဒီယောဂီပုဂ္ဂိုလ်ဟာဖြစ်ပြီးပြီဆိုရင်ဒုတိယသင်္ကတလက္ခဏာမထင်ဘူးလားဉာဏ်ရောက်ရှောင်နေတဲ့ခံမလေးပဲဉာဏ်မှာစအလေဆိုအကုန်လုံးကြွတာလေးရှုလိုက်ပြီးကြွမှုရဲ့စအလေဆိုနန်းတာရှုလိုက်တဲ့နန်းမှုရဲ့စအလေဆိုချတာရှုလိုက်တဲ့ချမှုရဲ့စအလေဆိုအကုန်သိတယ်အကုန်လုံးသိတယ်ဆိုတာဒီစိတ်ကရှုမှတ်တဲ့အာယုံပေါ်မှာနေလို့လားမနေလို့လားရှုမှတ်တဲ့အာယုံပေါ်မှာစိတ်မနေတဲ့ပုဂ္ဂိုလ်ဟာစအလေဆိုသိပါမလားမသိနိုင်ဘူးထားကြမယ်ဒီစအလေဆုံးကိုသိဖို့ဆိုတာဒီနည်းရှုသိလေးရဒီရှုမှတ်နေတဲ့အာယုံပေါ်မှာဖောင်းတာလေးရှုနေရင်ဖောင်းအာယုံပေါ်မှာပိန်တာလေးရှုနေရင်ပိန်အာယုံပေါ်မှာအဲ့ဒီပေါ်မှာစိတ်ကလေးနေပြီဆိုရင်စာပိုင်းရောအလေပိုင်းရောအဆုံးပိုင်းရောမသိဘူးလားဒိဉဏ်လျှောက်ပြီးရှုမှတ်နေတဲ့ပုဂ္ဂိုလ်ကလည်းဒိဉဏ်ထွမှုအာယုံလေးပေါ်မှာသံမှုအာယုံလေးပေါ်မှာချမှုအာယုံလေးပေါ်မှာကိုရှုမှတ်တဲ့အာယုံလေးပေါ်မှာကိုစိတ်ကလေးဆွေးမြေ့စွာကပ်ပြီးနေပြီဆိုရင်စာပိုင်းအလေပိုင်းသုံးပိုင်းအကုန်လုံးမတွေ့နိုင်ဘူးလားအကုန်လုံးသိရတာအဲ့လိုကိုယောဂီပုဂ္ဂိုလ်ကသိတာအဲ့ဒီသိမှုသင်္ကတလက္ခဏာအားကောင်းလာပြီ သင်္ကတလက္ခဏာတွေအကောင်းထက်သန်စွာဖြစ်လာပြီဆိုရင်အဲ့ဒီကြတော့မှသာမိညာလက္ခဏာဗာလက္ခဏာသာမိညာလက္ခဏာဒီသာမိညာလက္ခဏာကတော့ဘုန်းကြီးတို့ယောဂီများရှုတိုင်းရှုတိုင်းအရှုကအာယုံရဲ့စာပိုင်းအဆုံးပိုင်းလေဝင်ရှင်ရှားတော့အစာပိုင်းနဲ့သုံးပိုင်းရှင်ရှားအစာပိုင်းဆိုတာဖြည့်သုံးပိုင်းဆိုတာပြည့်ဖြည့်မှုပြည့်မှုရှင်ရှားသွားဒီတမညာလက္ခဏာအဲတော့ဒီတမညာလက္ခဏာဖြစ်ဖို့ဆိုတာသဘာဝလက္ခဏာသေကတလက္ခဏာမဖြစ်ဘဲနဲ့ကြော်ပြီးတော့တမညာလက္ခဏာဖြစ်နိုင်ပါလားဖြစ်နိုင်အဲ့ဒါလေးနားလည်ပေါ်ပေါက်ပါဘုန်းကြီးယောဂီများဉာဏ်ကိုကြော်ပြီးဖြေဖို့ထုံးစံမရှိပါဘူး။ဒီမှာလည်းသတိတမာတိဆိုတာလည်းရှိကဒီမှာသရတရားရှိပါသေးတယ်။သရဆန္ဒရှိပါသေးတယ်။သရတရားအားကောင်းကောင်းနဲ့ကျူစားတဲ့ပုဂ္ဂိုလ်မှသာသတိဆိုတာဖြစ်လာတာ။သတိအားကောင်းမှသာတမာတိဆိုတာဖြစ်လာတာ။တမာတိအားကောင်းမှသာဉာဏ်ဆိုတာဖြစ်လာတာပါ။သူအဆင့်ဆင့်ပါ။ဒီမှာလည်းတမာတိအားကောင်းလို့ဒီမှာဉာဏ်ဖြစ်လာလို့ရှိရင်သဘာဝလက္ခဏာဆိုတဲ့သူ့ရဲ့သဘောသဘာဝလေးတွေကအကုန်လုံးသင်ချာလာ။ဘောင်းတဲ့ဒီလေဆိုရင်ဝမ်းမိုက်ဆိုတဲ့သဏ္ဍာန်ပြောက်ပြီးတော့တင်းမှုရောမှုဒီသဘောကိုသာတွေ့ရမှာ။ခြင်းနဲ့တောက်တဲ့ခံမှလည်းပဲညာနာတဲ့ပြန်နာနဲ့ရှုတဲ့ခံမှလည်းပဲတင်းသွားမှုတောက်သွားမှုရွေ့သွားမှုဒီသဘောလေးကိုသာတွေ့ရမှာ။ဒါသဘာဝလက္ခဏာလေးတွေ။သင်္ကတလက္ခဏာအင်းလေးဆိုရင်အစပိုင်းရောအလယ်ပိုင်းရောဆုံးပိုင်းရောကြွတဲ့အချိန်ကြွမှုအစအလယ်ကြွမှုအလယ်ပိုင်းကြွမှုဆုံးသွားတာအကုန်သိ။နမ်းတဲ့ဆိုရင်နမ်းမှုအစပိုင်းနမ်းမှုအလယ်ပိုင်းနမ်းမှုဆုံးပိုင်းအကုန်လုံးသိသွား။အဲ့လိုစလေဆုံးစလေဆုံးအကုန်လုံးသိသွားတာကလက္ခဏာလက္ခဏာအဲ့ဒီလက္ခဏာလက္ခဏာတွေအားကောင်းပြီးဖြတ်တာလို့ဆိုမှပါတယ်လေသာမဉ္ဇလက္ခဏာဆိုတာသာမဉ္ဇလက္ခဏာဆိုတာကအဖြစ်နဲ့အပြည့်ယုတ်တရားနန္တရားတို့ရဲ့မမြဲတဲ့သဘောဆင်းရဲတဲ့သဘောအဆုံးမရတဲ့သဘောအဲ့ဒီသဘောကိုသိတာဒါအများဆိုင်သဘောဒီသံမြညာလက္ခဏာကတော့ဘုန်းကြီးတို့ယောဂီများကိုယ်ပိုင်သဘုံဟောတို့အများဆိုင်ဖြစ်သွားအများဆိုင်ဖြစ်သွားပြီသံမြညာလက္ခဏာကယုံနံဒီကုံလို့ပေါ်လာသမျှအာယုန်တိုင်းပထဝီတန်ကျင်းမှုသဘောဟာလည်းပဲဖြစ်ပြီးပြည့်စုံလေးတဲ့သဘောဟာလည်းဖြစ်ပြီးပြည့်စုံတောက်တင်းတဲ့သဘောတွေကလည်းပါတယ်လေဖြစ်ပြီးပြည့်သွားပြီးရယ်မာရသဘောပြုတ်တဲ့သဘောကလည်းဖြစ်ပြီးပြည့်သွားဘူးသဘောအေးသဘောလွေသဘောလေးနဲ့ဖြစ်ပြီးပြသွားတာသူကအများဆိုင်ပေါ့အများဆိုင်အကုန်လုံးယုတ်တရားနံတရားလေအကုန်လုံးဖြစ်ပြီးပြသွားတဲ့သဘောကြီးတယ်လို့ခွင့်ရယောဂီအဲ့ဒီသံမြညာလက္ခဏာအားကောင်းမှုလိုအပ်ပါတယ်ဒီသံမြညာလက္ခဏာအားကောင်းပြီဆိုတဲ့အခါကျတော့မှခွင့်ရယောဂီများဖြစ်စင်းယုံနံကြီးရဲ့ဖြစ်စင်းယုံနံကြီးရဲ့ဥပ္ပတိပင်သာလေသုအဲ့ဒါဟာရဲ့မမြဲတဲ့သဘောဥပါရဲ့မမြဲတဲ့သဘောခြေရဲ့မမြဲတဲ့သဘောဘင်းရဲ့မမြဲတဲ့သဘောအဲ့ဒီမှာမမြဲဘူးမှတ်တရားပေါက်ပြန်ဖြစ်စည်းသောအချင်းရမယ်။နောက်အဲ့ဒီလိုဖြစ်လိုက်ပြန်လိုက်ဖြစ်လိုက်ပြန်လိုက်တွေ့နေရတဲ့အခါကျတော့ဩဆင်းရဲကိုမှတ်တရားနှိမ့်သက်သောအချင်းရနှိမ့်သက်သောအချင်းရလို့ဒီလိုခင်မြင်ပြီးတော့လာနောက်တစ်ခါဘုန်းကြီးယောဂီများဆက်ပြီးရှုနေလို့ရှိရင်အဆုံးမရဘူးကိုဖြစ်ချင်းတယ်လို့ဘာမှဖြစ်ဘူးကိုယ်လိုတော့မလိုက်တဲ့အချင်းရပဲလို့အဲ့လိုခင်မြင်လာအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာအနိစ္စဆိုတာမြဲတာလားမမြဲတာမမြဲတာဒုက္ခဆိုတာချမ်းသာတာလားဆင်းရဲတာဆင်းရဲတာဆုံးမရတာဆိုတာခတ်တာလားအနတ္တအနတ္တကိုယ်လိုတိုင်းဘာမှမဖြစ်ဘူးသူ့သဘောလေးအတိုင်းသူဖြစ်နေတာဟေးအိစ္ဆဒုက္ခအနတ္တမမြဲတဲ့သဘောရှင်းရတဲ့သဘောဆိုးမရတဲ့သဘောကိုရှင်းရှင်းလင်းလင်းသိလာပြီဆိုရင်အဲဒီပုဂ္ဂိုလ်ဟာသံမြင်ညလက္ခဏာဖြစ်ပါလက္ခဏာလေသံမြင်ညလက္ခဏာဖြစ်ပြီအဲဒါကြောင့်ဘုန်းကြီးတို့ယောဂီများအခုရှုမှတ်ပွားများအားထုတ်တဲ့အခါကဏ္ဍမှာပထမအမှုဆုံးဖြစ်ရမှာကသိရမှာကသဘာဝလက္ခဏာဖြစ်အောင်လုပ်ရပါလက္ခဏာလေနည်းဘဝတဘာဝလက္ခဏာလို့ပြောလိုက်ရမနေ့ကကျတော့ဟိုးထိတ်ဆုံးပြောထားတဲ့ပုဂ္ဂိုလ်အောက်ပြန်ရှင်းဦးမယ်တဲ့။အောက်ပြန်ရှင်းဦးမယ်တဲ့ အဲ့ဒီကြတော့မကိုရကဲတရားတွေကြာကုန်ပြီလို့ပြောရမှာပါ။ဟင်အဲ့ဒါအလွန်အကျော်ရှိကပြောထားတဲ့ပုဂ္ဂိုလ်ကြီးကတခါလေနောက်ပြန်ပြန်ဆင်းတော့မယ်။တကယ်ကိုတရားစစ်စစ်မှန်မှန်လေးတကယ်ကိုတွေ့ရတဲ့ပုဂ္ဂိုလ်သဘောဝါလက်ကဘုန်းကြီးတို့ယောဂီများကိုတရားမေးရတာမှာဘုန်းကြီးမေးရတာကိုဘုန်းကြီးယောဂီတို့သိချင်ပြီ။ဘာမြင်လဲဘာတွေ့လဲဆိုတာဘုန်းကြီးတခါမှမမေးပါဘူး။ရှင်မလို့ရပြီလားလို့ဘုန်းကြီးပထမအဆုံးနေတာဒါပဲရှင်မလို့ရပြီလားစိတ်တွေထွက်နေတော့မလားနေတယ်ရပါပြီဗျာလို့ရှောက်ပြီဆိုရင်ဘယ်လိုရှင်မနေလဲဘယ်လိုရှင်မနေလဲဘုန်းကြီးမေးတယ်တုံးနေကြကြတော့ဘုန်းကြီးတို့ရိတ်တာမှာတခြားနေတယ်ရှင်မနေမှာဆိုလို့ဘယ်လိုရှင်မနေလဲမေးတယ်အဲ့ဒီကကြတော့မှတပြီတော့ဖောင်းနာပင်နာရှင်မတယ်ဖောင်းနာပင်နာလေးရှင်မနေပါလေဗျာဆိုဟုတ်ပြီအဲ့ဒီဖောင်းမှုပုံတွေကိုဘယ်လိုရှုဘယ်လိုရှုဘုန်းကြီးရှုမှတ်ပုံတွေလည်းပြောတယ်။ဉာဏ်တော်အားဖြင့်ရှုမှတ်ပုံတွေလည်းပြောတယ်။ဉာဏ်တွေပြောတာကယောဂီတွေကပြောတယ်။ဘုန်းကြီးဉာဏ်တွေဘာမှမပြောဘူး။ယောဂီတွေကအမှန်တည်းဉာဏ်တွေပြောတယ်။ဘုန်းကြီးကယောဂီတွေပြောတာနားထောင်ဘုန်းကြီးကတော့အဲ့ဒါရှုမှတ်တာလေးပဲပြောတယ်။ရှုမှတ်ပုံတွေကိုပဲသင်ပေးတယ်။အခြေခံတွေကစာပြီးတော့ရှုမှတ်ပုံတွေပဲသင်ပေးတယ်။အဲ့တော့ယောဂီတွေကဉာဏ်နဲ့လိုက်လိုက်ပြီးရောပြောတာကိုဘုန်းကြီးကနားထောင်ပြီးဒီနေ့ရှုမှတ်ပြီးစွဲ့စွဲ့နေနေပြီးရှုမှတ်နေပြီးဆိုရင်ရှုမှတ်မှုအားကောင်းလာလို့စိတ်တည်ကြည်မှုရင်အားကောင်းလာပြီးဆိုရင်အခုပြောတယ်သဘာဝလက္ခဏာကောင်းကောင်းမဖြစ်ဘူးလားကိုယ်စိတ်ကလေးကဘုန်းကြီးပြောပြီးရင်ပထမရှုမှတ်နိုင်အောင်ကြိုးစားပါရှုမှတ်တဲ့အာယုံလေးကိုကိုမှတ်တဲ့အာယုံလေးကိုရှုမှတ်နိုင်အောင်ကြိုးစားပါဒုတိယအဲ့ဒီပုံမှာကြာကြာနေအောင်ကြိုးစားပါဘုရားပြောတာရှုမှတ်တဲ့အာယုံလေးပုံမှာကြာကြာနေအောင်ကြိုးစားပါကြာကြာနေပြီဆိုတာစိတ်တည်ငြိမ်မှုတမာရင်အားနေတာလားအားကောင်းတာအားမကောင်းသေးတဲ့ပုဂ္ဂိုလ်ဟာစိတ်ကကိုရှုရဲ့အာယုံပုံမှာနေရလားမနေဘူးကြားကြမနေဘူးခဏလေးနေစိတ်ကထွက်သွားတယ်ခဏလေးနေစိတ်ကထွက်သွားတယ်အဲကြားကြလေးနေပြီဆိုတဲ့အခါကျတော့သူ့ရဲ့သဘောတဘာဝအမှန်မသိဘူးလားအခုခွန်ကြီးတို့ယောဂီများရိတ္တကိုကြားကြနေရောကဲရိတ္တရဲ့အကြောင်းကိုကောင်းကောင်းမသိဘူးလားကဲဒီယောဂီကဘာလုပ်နေတာဘယ်ကိုယ်တော်ကပါဘယ်ဆောင်မှုကပဲတို့ဆောင်မှုရဲ့အကြောင်းကိုကောင်းကောင်းမသိဘူးလားသိတာခဏလေးနေလို့လားကြာကြာနေလို့လားအခုကြာကြာနေရလို့သိတာကြာကြာနေရင်အကြောင်းကုန်ပြီဒီနဲ့ကြာကြာနေရင်စိတ်ရင်းစိတ်ကားသဘောထားကအကုန်သိအောင်စိတ်သဘောထားကအမလီဒီဆောင်မှုကစိတ်သဘောထားကောင်းတယ်ဒီဆောင်မှုကစိတ်သဘောထားရုပ်တယ်အကုန်သိအောင်ကြည့်ဒီဆောင်မှုကကုညီတတ်တယ်ဒီဆောင်မှုကမကုညီတတ်ဘူးအကုန်သိအောင်အားလုံးသိတယ်ဒီလိုမဟုတ်ဘူးတရားအထုတ်တဲ့ပုဂ္ဂိုလ်ရှင်ရှင်နဲ့သိလိမ့်မယ်။အာဒီပုဂ္ဂိုလ်ကဈေးတာတွေလဲပြီးတော့ဘာလုပ်နေတာပဲဆိုတော့ဟောသိလိမ့်မယ်။ဆယ်စကားနေလိုက်လိုက်ပြီးတော့ဟိုစကားလိုက်ဒီစကားလိုက်လိုက်ပြီးစားနေတဲ့ယောဂီပဲ။ဒီပုဂ္ဂိုလ်ကတရားတကယ်ကိုပွားနေတဲ့ယောဂီပဲဆိုတော့ရှင်းရှင်းလင်းလင်းသိအောင်။ဒီရှင်းရှင်းကြာကြာလေးနေကြည့်။ကြာကြာလေးနေကြည့်ရင်သူ့ရဲ့သဘောတဘာဝတွေအကုန်လုံးပွက်လာဘယ်လိုမှအောက်ကားလို့မရဘူး။ဒါကစကားဝင်နေတာကစပြီးသူဟာတကယ်ကိုတရားလူကျင်တဲ့စိတ်နဲ့ဒီလိုမှမဟုတ်ဘူးသူ့ရဲ့ရှားအခက်ခဲကြောင့်တရားရိတ်တာမှဘယ်လိုနေလဲဆိုတာအကုန်လုံးသိတာလေဒါကြာကြာပေါင်းကြည့်လို့သိတာဘာဖြစ်လို့သိတာလဲလူတရားရဲ့အကြောင်းကိုကြာကြာပေါင်းတယ်အဲ့လိုဘုံသိတယ်လို့ပဲခန္ဓာရဲ့အကြောင်းကိုသိကြည့်ရင်ဒီစိတ်ကလေးကခန္ဓာနဲ့ခဏပေါင်းရပါလားကြာကြာပေါင်းရပါလားဒီကြာကြာခန္ဓာမှမြဲအောင်လုပ်ပါခန္ဓာပေါ်မှာစိတ်ကလေးကြာကြာနေအောင်လုပ်ပါအဲ့ဒီခန္ဓာပေါ်မှာသိကလေးကြာကြာနေပြီဆိုရင်ဒီခန္ဓာကိုယ်ကြီးရဲ့မမြဲတဲ့သဘောဆင်းရဲတဲ့သဘောအဆိုးမရတဲ့သဘောကြီးကိုယ်တိုင်တွေ့နိုင်လားမတွေ့နိုင်ဘူးလားသဘာဝလက္ခဏာတွေအားကောင်းလာရင်သင်္ခဏလက္ခဏာတွေပြင်မဲ့စလဲဆိုသင်္ခဏလက္ခဏာတွေအားကောင်းလာရင်သံမြင်လက္ခဏာဖြစ်တဲ့အဖြစ်နဲ့အပြစ်ကိုကောင်းကောင်းကြီးရှင်းရှင်းလင်းလင်းမတွေ့နိုင်ဘူးလားအဖြစ်နဲ့အပြစ်ကိုသိလို့မမြဲတာသိပြီဆိုမှတော့ဟောဖြစ်နိုင်ပြင်းနိုင်တယ်မပြတ်နေဖြစ်လို့ဆင်းရဲတာရောမသိဘူးလားအဲ့ဒီသင်ရတဲ့ရုပ်နာနေကိုမိမိလိုချင်လားမလိုချင်ဘူးလားမလိုချင်နေမယ်လို့လည်းခန္ဓာရနေတဲ့အတွက်ကြောင့်ဒီသင်ရကရှောင်းလို့တင်းလို့ရမလားမရဘူးဆိုတာကိုအဆိုးရတာလားကိုအဆိုးမရဘူးအဆ ိုးမရတဲ့တရားအတ္တနာအနတ္တကဲဒီတော့အနိစ္စဒုက္ခအနတ္တသဘောကြီးကိုယ်တိုင်ဉာဏ်နဲ့ဖြည့်ကြည့်မတွေ့နိုင်ဘူးလားအနတ္တမြင်ပြီဆိုရင်ကတော့ဘုန်းကြီးတို့ယောဂဉာဏ်နိဗ္ဗာန်ဆက်ရောက်ပြီးတော့မျက်မှောက်မတွေ့နိုင်ဘူးလားဗျာကဲဒါကြောင့်မို့ဘုန်းကြီးတို့ယောဂဉာဏ်တရားစပြီးတော့ရှုမှတ်ပွားများအားထုတ်ပြီးဆိုရင်ဘာလက္ခဏာကိုမြင်အောင်ကြည့်ရမှာလဲဘောပေါက်ပါပြီနော်ဒုံဒီတရားမှချုပ်ဖို့တခါလဲဖြည့်ပြည့်စုံလုပ်နေတယ်ဟုတ်သဘာဝလက္ခဏာကိုမြင်အောင်တရားရှိမြင်တာလေးကိုသိချာတက်တက်လာလာပြောမတွေ့သေးရင်ပြောရမှာမလို့မသိသေးရင်ပြောရမှာမလို့အဲ့ဒီသဘာဝလက္ခဏာကိုကောင်းကောင်းမြင်ရင်အားကောင်းလာရင်သင်္ကတလက္ခဏာဖြစ်တယ်သင်္ကတလက္ခဏာအားကောင်းလာရင်သံဉာဏ်လက္ခဏာဖြစ်တယ်ဘုန်းကြီးတို့ယောဂီများကိုတရားမေးရတာယောဂီများပြောတာကိုနားထောင်နေတယ်ဆိုတာဒီသဘာဝလက္ခဏာလေးနဲ့ပြောမလားဒီယောဂီပြောတဲ့အဲကသဘာဝလေးတွေများပါလာပြီလားဒါတော့လားတော့အဲ့လိုစောင့်နာတော့တာခင်ဗျားတို့ကတခါလာလဲဖောင်းနေပြင်းတခါလာလဲဖောင်းနေပြင်းတခါလဲပြောရလဲဖြစ်ဖြစ်ဒီလိုဖြစ်ဖြစ်ကုန်မြင်မှာဟာဒါပဲတကယ်သဘာဝလက္ခဏာမပါလားဖောင်းနေဆိုရှုမှတ်လို့ဒီလိုဘယ်လိုသိပါလဲပြင်းနေရှုမှတ်လို့ဘယ်လိုသိပါလဲဖောင်းတာကဘယ်လိုပါပြင်းတာကဘယ်လိုပါကြွရင်ဘယ်လိုဖြစ်ပါလဲနှမ်းရင်ဘယ်လိုဖြစ်ပါလဲချမ်းရင်ဘယ်လိုဖြစ်ပါလဲဘယ်လိုသိပါလဲဆိုတော့အသိဉာဏ်မပါဘူးခင်ဗျားတို့ကြာမှုနာဝရီကဘုန်းကြီးကိုလျှောက်ပြောကြာမှုကမ္မထမ်းဆရာရဲ့အလုပ်ပါလေကိုယ့်အကူခံနေစဉ်းစားကြည့်တယ်။ဘယ်ဘာကြောင့်လဲကမလန်းဆရာလာဖြစ်ပါလဲ။တနေ့လာလဲဒါပဲ။တနေ့လာလဲဒါပဲ။နေတဲ့ကျောင်းဘုန်းကြီးကနှစ်ပေါက်နားထောင်ရတာနော်။ခင်ဗျားတို့စဉ်းစားကြည့်။နှစ်ပေါက်ကြည့်ဒါပဲ။အဲ့ဒါပဲနားထောင်။ဘုန်းကြီးဖြစ်ချင်တာကစာကြဘုန်းကြီး။ဘုန်းကြီးမန်းလေးပါတော့စာတင်သားဘုရား။ကိုယ်ကတနေ့လုံးတနေ့ကတည်းကလည်းစာအုပ်နဲ့မျက်နှာမခွာအောင်ကြည့်နေတာကဖတ်နေရစောကြစာဝါပြည့်လည်းရ။သာသာဦးတွေပြွေးပြီးတော့တခါလဲဟိုသာဝကြီးအောင်ပြေးရအကျင့်လိုက်ရအဲ့ဒီခါကျတော့ဟိုကဆရာဘုန်းကြီးကတော့ဇာလေးတဝါနှစ်ဝါချချပြီးပြီဆိုရင်သင်္မိုင်အဝါကြီးရေတဲ့သင်္မိုင်အဝါကြီးတခါတည်းမှာအဝါတော်မို့အဖြူအဲ့ဒါကြီးပန်းပြီးတော့ကျောင်းရှိမှာခပြင်းမှာအောင်မဲ့ဇာလေးတစ်ချက်ခင်းပြီးတော့ရက်တောင်လေးနဲ့တခါရက်ကစိန်ချက်စိန်ချက်အဲ့ဒီသာသာဘုန်းကြီးရဲ့ဇင်ကိုဘုန်းကြီးအတင်းလိုချင်တာအဲ့မှာဘုန်းကြီးကသင်္ချာငါ့ရဲ့ဆရာဘုန်းကြီးချင်းအောင်လုပ်ဆရာဘုန်းကြီးချင်းအောင်လုပ်မယ်ကိုတို့စာရီတကာလည်းကုန်းပြီးဖတ်နေရတဲ့ချိန်ချက်နေရတဲ့ချိန်អော်နေရတဲ့ချိန်မှာဆရာဘုန်းကြီးကမှရက်တောင်လေးခတ်လို့အောင်မယ်စိန်မယ်တကာလည်းကပြင်းလေးပေါ်မှာကပြင်းလေးပေါ်မှာဆရာရက်တောင်လေးခတ်လို့တကာလည်းတင်မလင်းလေးချိန်သင်္ချာလိုက်တာဆရာဘုန်းကြီးရဲ့အိမ်ကိုဘုန်းကြီးလိုချင်တာတောင်းတာဒါပေမဲ့တောင်းတဲ့အချိန်ဖြစ်သလားမဖြစ်ဘူးလားမဖြစ်တဲ့အတ္တလားအနတ္တကိုဖြစ်ခြင်းတို့ဖြစ်တာကအနတ္တပဲဒါပဲကိုဖြစ်ခြင်းတို့ဖြစ်ကုန်မဖြစ်ဘူးအဲဒီမှာသူဘုန်းကြီးကမ္မဋ္ဌာန်းဘုန်းကြီးလာဖြစ်တယ်ဖြစ်တော့ခင်ဗျားတို့ပြောတာရေကုနာထောင်နေရဥဒ္ဒါရမဟုတ်တာအကုနာထောင်ရေအကုလုံးနာထောင်ရေတချို့ကလည်းအမှန်ကန်ပြောတယ်တချို့ကလည်းမမှန်မကန်ဘူးတဲ့ပြောတာအဲအကုလုံးပြောဗာရီပြောပြောနာထောင်ပြရအဲလိုနာထောင်ပြီးပြီးတော့မှပြုပြင်လို့ရနိုင်တဲ့ပုဂ္ဂိုလ်ကိုဘုန်းကြီးတို့ပြုပြင်ပေးတယ်ပြုရှင်လို့မရနိုင်တဲ့ပုဂ္ဂိုလ်ကိုတော့ဘုန်းကြီးတို့ပါကုန်တယ်။နောက်ကပါကုန်လေးတက်တာဒီပုဂ္ဂိုလ်ပြုရှင်လို့မရဘူး။ဘေးမဲ့ပြေးလိုက်တော့သူ့ဘေးမဲ့တာပြေးထားလိုက်တော့ဘေးမဲ့ထားလိုက်တော့သူပြောချင်တာပြော။ဒါပဲနားဆောင်ထားရတယ်လို့အဲ့လိုနားဆောင်ရတယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများရဲ့တကယ်တရားကိုတကယ်စစ်စစ်မှန်မှန်တရားသဘောကိုတွေ့ချင်ရင်ပထမသဘာဝလက္ခဏာကိုမြင်အောင်ရှုပါ။ဒုတိယသင်္ခါရလက္ခဏာကိုမြင်အောင်ရှုပါ။တတိယသံမြင်ရလက္ခဏာအဲ့ဒီသံမြင်ရလက္ခဏာရှင်ပြီဆိုရင်အဖြစ်ဖြစ်ကိုမြင်ပြီလားမမြင်ဘူးလားဝိပဿနာဉာဏ်နဲ့ပြောမယ်ဆိုရင်ဥဒယဘယဉာဏ်ဘာဉာဏ်ပါလိမ့်မယ်ဒီအဲ့ဒီဉာဏ်ကိုရအဲ့ဒီကနေပြီးတော့အနိစ္စဒုက္ခအနတ္တသဘောတွေပိုင်းတိုင်းသွားပြီဆိုရင်ကတော့အနတ္တမြင်ပြီဆိုရင်နိဗ္ဗာန်ကိုဆက်ရောက်ကလားမဆက်ရောက်ဘူးလားညာကဲဆိုကြည့်နိုင်တဘာဝသိခတသံမြင်ရသုံးဝလက္ခဏာသဘာဝသင်္ခတသမိညာသုံးဝလက္ခဏာဆိုကြည့်လိုက်ဖြစ်ခိုင်ရှုမှတ်တဘာဝမုတ်ချသိနိုင်ပါ ဖြစ်ခိုင်းရှုမှသဘာဝမုတ်ချသိနိုင်ပါသုဒီသဘာဝလက္ခဏာသင်္ကတလက္ခဏာတမညာလက္ခဏာ၃ပါးပါအဲ့ဒီသဘာဝလက္ခဏာကိုပထမဦးဆုံးသိဖို့ဆိုရင်ဖြစ်စေဖြစ်ခိုက်ပေါ်စေပေါ်ခိုက်လေးကိုရှုရမှာလားဒီခွန်ကြီးတို့ယောဂီများအတိတ်ရဲ့အနာဂတ်ရဲ့ပစ္စုပန်ရဲ့ကာလဘယ်နှပါးလဲအဲ့ဒီကာလ၃ပါးမှာအတိတ်ကိုရှုလို့ဖြစ်ပါမလားအနာဂတ်ကိုကြော်ရှုလို့ဖြစ်ပါမလားအဲ့တော့ဒီဖြစ်ခိုက်သဘာဝလေးကိုသိခြင်းနဲ့ဆိုရင်ပစ္စုပန်ဖြစ်စေဖြစ်ခိုက်လေးကိုပစ္စုပန်တည်းတယ်ရှုရမှာလားဒီပေါ်သေးပေါ်ကိလေဘူတံဘူတတော်ပတ္တိဘူတံရှင်းနေတာကိုဘူတတော်ရှင်းနေတဲ့အချိန်ပတ္တိရှုတယ်မရှိတာကိုရှုရမှာလားရှိနေတာကိုရှုရမှာမဖြစ်တာကိုရှုရမှာလားဖြစ်နေတာကိုရှုရမှာမပေါ်တာကိုရှုရမှာလားပေါ်တာကိုရှုရမှာဒီအဲ့လိုဖြစ်ခိုက်ပေါ်ကိလေမှာအဲ့ဒီဖြစ်ခိုက်ပေါ်ကိလေကိုရှုနေလို့ရှိရင်သူ့ရဲ့သဘောတဘာဝကိုအမှန်တမ်းသိနိုင်မှာသောသောလာပြောတယ်ဖောင်းလာတဲ့ကိုက်လေးမှာယောဂီကဖောင်းတယ်ရှုလိုက်တယ်မှတ်စိတ်လေးတဲ့သွားတယ်ဘင်းနဲ့ကိုက်လေးမှာဘင်းနဲ့ရှုလိုက်တယ်ဟောဖောင်းလာပိန်နာလေးနဲ့မှတ်စိတ်လေးတဲ့သွားနောက်တစ်ခါဖောင်းလာလေးဖောင်းလာလေးပေါ်လာလဲဖောင်းနေလို့ရှုလိုက်ပိန်နာလေးပေါ်လာလဲပိန်နေလို့ရှုလိုက်အဲ့ဒီအာယုနဲ့မှတ်စိတ်လေးတဲ့နေပြီဒီပေါ်မှာချာချာလေးငြင်းနေပြီဆိုရင်ဖောင်းလာလေးပေါ်လာတဲ့အခါကျတော့ဟောဝမ်းမိုက်ဆိုတဲ့သဏ္ဍာန်ပြောက်ပြီးတော့ကျင်းသဘောလေးမတွေ့ရဘူးပိန်နေဆိုရင်ဝမ်းမိုက်ဆိုတဲ့သဏ္ဍာန်ပြောက်ပြီးတော့ရောသဘောလေးမတွေ့ရဘူးကဲသူ့ရဲ့သဘာဝလေးကိုကိုယ်တိုင်ညံနေရှင်းရှင်းမတွေ့ရဘူးလားနော်။ဒါကြောင့်မို့ဖြစ်တဲ့ရှုမှသဘာဝမုတ်ချသိနိုင်ပါလေ။အဲ့ဒီသဘာဝကိုမြင်အောင်ရှု။သဘောသိမှဘုဒ္ဓယဝရသိနိုင်ပါ။သဘောသိမှဘုဒ္ဓယဝရသိနိုင်ပါ။အဲ့ဒီသဘာဝလေးကိုကောင်းကောင်းမြင်လာပြီ။သဘာဝလေးကိုဘုန်းကြီးတို့ယောဂီများသိရင်လာတဲ့သဘောလေးကိုမြင်လာပြီ။ကောင်းတယ်ဆို။ဘိနေသင်ရော့သွားတဲ့သဘာဝလေးကိုမြင်နေပြီ။အဲ့ဒီသဘာဝလေးကိုအချာမီထူးဆိုင်ရှုနေ။ထူးဆိုင်ရှုနေတဲ့အခါကျတော့အဲ့ဒီသိရင်လာလေးရဲ့အစာကနေအလယ်ပိုင်းနောက်ဆုံးဆုံးသွားတာမတွေ့ရဘူး။ဘိမှုလေးရဲ့အစာပိုင်းအလယ်ပိုင်းဆုံးပိုင်းပြီးအောင်အကုန်လုံးမတွေ့ရဘူးလား။ဒီနေ့စိတ်လေးကဒီပေါ်မှာနေလို့လားမနေလို့လားစိတ်လေးကဒီကိုရှိမှတ်တဲ့အာယုန်လေးပေါ်မှာနေတဲ့အခါကျတော့ဒီဖောင်းမှုရဲ့အစလေဆိုပိန်မှုရဲ့အစလေဆိုအကုန်လုံးမတွေ့ရဘူးလားတင်းတာလေးရဲ့အစလေဆိုရော့သွားတာလေးရဲ့အစလေဆိုအကုန်လုံးမတွေ့ရဘူးလားအဲဒီမှာစက်ပြည့်ရှိနေတဲ့အခါကျတော့ဖောင်းမှုလေးစဖြစ်ပေါ်လာတာတည်းရဖောင်းမှုလေးဆုံးသွားတာတည်းရပိန်မှုလေးရဲ့အစဖြစ်ဖို့မတည်ရပိန်မှုလေးဆုံးသွားတာတည်းရဒီလေသဘောသဘာဝကြကြပြောမယ်ဆိုရင်တင်းတာလေးရဲ့စပြီးဖြစ်ပေါ်လာတင်းတာလေးဆုံးသွားပြောတာလေးစဖြစ်ပေါ်လာရင်ရောမှုလေးဆုံးသွားပြီအဲဒီတင်းသဘောလေးညာလေးတင်းပြီးပါဖြစ်သွားတာလေကြောက်သွားတယ်ရောသဘောလေးညာလေးရောပြီးပါဖြစ်သွားတာလေကြောက်အဲ့ဒါဖြစ်တာကဥဒိယဖြစ်သွားတာကဝိညာဉ်အဲ့တော့ဖြစ်မှုနဲ့ပြတ်မှုကိုဒီတင်းတာလေးရဲ့ဖြစ်မှုနဲ့ပြတ်မှုရောတာလေးရဲ့ဖြစ်မှုနဲ့ပြတ်မှုမတွေ့ရဘူးလားကဲဖောင်းမှုလေးရဲ့ဖြစ်မှုနဲ့ပြင်မှုပိန်မှုလေးရဲ့ဖြစ်မှုနဲ့ပြင်မှုမတွေ့ရဘူးလားအဲ့ဒါလေးတွေ့ရရင်ဟိုကြွားတာလေးရဲ့ဖြစ်မှုပြင်မှုလမ်းတာလေးရဲ့ဖြစ်မှုပြင်မှုချတာလေးရဲ့ဖြစ်မှုပြင်မှုမတွေ့နိုင်ဘူးလားကွင်းမှုဆမ်းမှုလေးတွေရဲ့မြဲတာတွေ့မလားမမြဲတာတွေ့မလားကဲအဲ့ဒီလိုမဖြစ်ချက်ကိုသိပြီဆိုရင်အနိစ္စသိတာလားအနိစ္စသိတာလားဒီအနိစ္စဆိုတာကိုသိတာကဲဆိုကြည့်လိုက်ဖြစ်ခြင်းသိမှအနိစ္စဒိဋ္ဌာသိနိုင်ပါဖြစ်ပြဲသိမှအာနိစ္စဒိဋ္ဌာသိနိုင်ပါကဲဖြစ်ပြဲသိပြီဆိုရင်အဲ့ဒီဘုရားအနိစ္စနုပါဒနာဉာဏ်မဖြစ်ဘူးလားလားဖြစ်သွားပြီအဲ့ဒီဖြစ်စစ်ကလေးမြင်သွားပြီဆိုရင်အနိစ္စဥပါဒနာဉာဏ်နဲ့ဘ ဥရိယဗျာဉာဏ်မယ်ယတဗုဒ္ဓဉာဏ်မယ်အမှန်တိုင်းသိတာအမှားသိတာလားအမှန်သိတာလားဒီမြဲတာသိတာလားမမြဲတာသိတာလားခင်မမြဲတဲ့သဘောကိုတကယ်ကိုဖြစ်ဖြစ်ကိုမြင်နေပြီတကယ်နိစ္စဥပဒနာဉာဏ်ကိုသိနေအဲ့ဒီလိုယောဂီပုဂ္ဂိုလ်ကတကယ်ကိုယ်တိုင်ဉာဏ်နဲ့တွေ့မှတကယ်ဖြစ်ဖြစ်ကိုမြင်ပြီလို့ပုဂ္ဂိုလ်ကိုသိချပါဒီလိုမဟုတ်ဘဲနဲ့မိမိတို့သူတော်ကပြောတဲ့စကားနဲ့လမ်းဆုံးနေလို့မဖြစ်ဘူး။ကိုယ်တိုင်ဉာဏ်နဲ့ကိုယ်တိုင်တွေ့ဖို့တို့ကပါတယ်။တကယ်ဖြစ်ဖြစ်ကိုယ်တိုင်မြင်ဖို့တို့ကပါ။အဲလိုမြင်ပြီးဆိုရင်နိစ္စလူပဒနာဉာဏ်ဖြစ်တယ်။အနိစ္စလူပဒနာဉာဏ်ချက်သန်အားကောင်းပြီဆိုရင်ဒီဖြစ်မှုပြမှုတွေရဲ့မပြတ်နှိမ့်ဆက်လို့ချမ်းသာလားဆင်းရဲလား။ကြရနိစ္စတန်ဒုက္ခံမမြင်တဲ့တရားတွေကဆင်းရဲပြီမမြင်တဲ့တရားတွေဟုတ်တာပေါ့ဒါကြီးမြဲတဲ့ခိုင်မာတဲ့သူကြီးဒီခန္ဓာကိုယ်ကြီးကိုသဘောချမျက်တက်နေတာမမြဲဘူးမခိုင်မာဘူးအာမကိုတော့ဘူးဆိုရင်ဒီခန္ဓာကိုယ်ကြီးသဘောချလားသဘောမချဘူးဒီခန္ဓာကိုယ်ကြီးရနေတာသိခဲမှချမ်းသာတာဆင်းရဲဆင်းရဲတာပဲဒါကြောင့်မို့အနိစ္စမြင်ပြီဆိုရင်ဘုဘက်ကဒုက္ခရောမဖြစ်နိုင်ဘူးလားဆိုလိုက်အနိစ္စမြင်လျင်ဒုက္ခခြင်းတည်ဒုက္ခခြင်းတော့အနတ္တမြင်သည်ဒီတော့အနိစ္စမမြဲတာကိုမြင်ရပြီဉာဏ်နဲ့ကောင်းကောင်းခြင်းနေပြီမြင်နေပြီဆိုရင်ကတော့ဟိုဘက်ကအမြဲတမ်းပြင်းမှုပြင်းမှုတွေမပြတ်နေတဲ့လို့ဆင်းရဲတဲ့ဒုက္ခဒီဒုက္ခတွေကိုမလို့ခြင်းမလို့ခြင်းပေမဲ့သူ့လူတိုင်းရုံနဲ့ရနေတဲ့အတွက်ကြောင့်သူ့ဘောတိုင်းသူဖြစ်နေလို့စိုးမရတဲ့အနတ္တဒီတော့အနိစ္စဒုက္ခအနတ္တသဘောတွေကိုယ်တိုင်ဉာဏ်နဲ့သိသိတွေ့သွားတာပဲယရနေသင်တန်ဒုက္ခယံဒုက္ခတရဏတ္တာတဲ့ရှင်မင်းရဲ့တရားတွေဟာရှင်ရဲ့ရှင်ရဲ့တရားတွေဟာကိုယ်လိုတိုင်းဘာတစ်ခုမှမဖြစ်တဲ့အစုံမရတဲ့အနတ္တပဲတဲ့အဲ့လိုအနတ္တအစုံမရတဲ့သဘောတွေသင်လာပြီဆိုရင်ကတော့ဘာကောင်းလာတဲ့ကနိဗ္ဗာန်ကိုမြင်နိုင်ပြီလားနော်ဆိုလိုက်အနိစ္စမြင်လျင်ဒုက္ခခြင်းပြီဒုက္ခခြင်းတော့အနတ္တမြင်သည်အနတ္တမြင်နိဗ္ဗာန်တွင်ကြည်ဝင်ဆက်ရောက်သည်နိဗ္ဗာန်မြင်ကအပေမှမုတ်ချာလွတ်မြောက်သည်အနိစ္စမြင်လျင်ဒုက္ခခြင်းသည်ဒုက္ခခြင်းတော့အနတ္တမြင်သည်အနတ္တမြင်နိဗ္ဗာန်တွင်ကြည်ဝင်ဆက်ရောက်သည်နိဗ္ဗာန်မြင်ကအပေမမုတ်ချာလွတ်မြောက်သည်ဘုန်းကြီးနောက်တစ်ခေါက်ချပြမယ်လုံးလိုက်ကမှတ်မှတ်သားသားလေးဆိုပြီးတော့နှစ်ခေါက်ပြန်ဆိုရအနိစ္စမြင်လျင်ဒုက္ခခြင်းသည်ဒုက္ခခြင်းတော့အနတ္တမြင်သည်အနတ္တမြင်နိဗ္ဗာန်တွင်ကြည်ဝင်ဆက်ရောက်သည်နိဗ္ဗာန်မြင်ကအပေမှမုတ်ချာလွတ်မြောက်သည်ဆိုကြည့်ပါ တော့ဘုန်းကြီးတို့ယောဂီများဒီသတိပဋ္ဌာန်တရားတွေဘုန်းကြီးတို့မြတ်စွာဘုရားဟောထားတဲ့အမြင့်ဆုံးအမြတ်ဆုံးဖြစ်တဲ့သတိပဋ္ဌာန်မေခင်ရှင်းမြတ်တရားတွေမိမိတို့ရိုးရိုးသေးသေးနဲ့ရှင်းပြပေါ်များအထုသွားမယ်ဆိုပါရင်မိမိတို့ကအထုနေတဲ့အချိန်မှာပဲပြန်လွတ်နိုင်တော့တဲ့ဝိပဿနာဉာဏ်မျိုးမဉာဏ်မျိုးတွေမရနိုင်ဘူးလားဒီတဲ့ပါရမီလို့ရှိမယ်ဆိုရင်သင်ရဲ့ကတိကုံကြီးနဲ့နိဗ္ဗာန်ကိုတော့မျက်မှောက်မပြုတ်နိုင်လေဘူးလားဒါကြောင့်ဘုန်းကြီးတို့ယောဂီများမှာမိမိတို့ရှိပွားအထုနေတဲ့တတိပဒဝိပဿနာတရားတွေမြေခင်တရားတွေကိုဆရာသမားညွှန်ပြတဲ့အချိန်ရှင်းအမှန်နောက်အမှန်စအောင်ရှင်းသမားတွေနောက်သမားတွေစအောင်ရှင်းညာနောက်ညာတွေသက်သေဖြစ်အောင်မြင်တိုင်းရှားတိုင်းနားတိုင်းစားတိုင်းတွေ့ချိန်တိုင်းဆိုင်တိုင်းထတိုင်းသွားတိုင်းလာတိုင်းဣရိယာပုတ်တိုင်းကိုနေရာမရွေးချိန်မရွေးဣရိယာပုတ်မရွေးရှုပွားအားထုတ်နိုင်ကြခြင်းဖြင့်မိမိတို့အလိုရှိအပ်သောဆင်းရဲခြင်းငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ပူဇော်ခြင်းမြင့်မြတ်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်သတည်း